ကဘာပတ်လန်ဒန်ရေပောင်း340ကျားနေထိုင်ခဲ့တဲ့အမေရိကန်အာကာသယာဉ်မှူးစကော့ကယ်လီနဲ့ရုရှားကအာကာသယာဉ်မှူးမီခေးကိုနီယန်ကိုရိုနှစ်ဦးဟာအခုကမ္ဘာမြေပေါ်ကိုချော့ချော့မော့မော့ပြန်ပြီးရောက်ရှိလာပြီဖြစ်ပါတယ်။ရုရှားဆိုယုစ်အာကာသယာဉ်ကကယ်ရီနဲ့ကိုနီယန်ကိုရိုနှစ်ဦးအပြင်နောက်ရုရှားအာကာသယာဉ်မှူးတစ်ဦးဖြစ်တဲ့ဆာဂျီဗော့ကော့ဖ်ကိုပါတည်ဆောင်လာတာဖြစ်ပါတယ်။ဆိုယုစ်ယာဉ်ဟာ ISS အပြည့်ပြည့်ဆိုင်ရာအာကာသစခန်းကနေထွက်ခွာလာပြီး၃နာရီအကြာဗုဒ္ဓဟူးနေ့မနေ့စောစောမှာရေခဲနေတဲ့ကဆတ်စတန်ကမြေပြင်ပေါ်မှာငြင်းငြင်းသာသာပဲဆင်းသက်ခဲ့တာပါ။ဝေါ့ကော့ဖ်ကတော့ ISS ပေါ်မှာ6လကြာနေထိုင်ပြီးမှပြန်လာတဲ့သူဖြစ်ပါတယ်။အာကာသယာဉ်မှူးကယ်လီဟာအာကာသထဲမှာအကြဆုံးနေထိုင်တဲ့လူသားအဖြစ်အမေရိကန်စံချိန်တင်သွားပြီးဖြစ်ပါတယ်။သူနဲ့ကော်နီယန်ကော့ရိုနှစ်ဦးဟာအပြည့်ပြည့်ဆိုင်ရာအာကာသစခန်းမှာနေရင်းကဘာကိုအချိန်ပေါင်း9440ပတ်ခဲ့တာမို့မိုင်ပေါင်း144မိုင်တောရောက်ခဲ့ပြီးနေဝင်နေထွက်ချိန်ပေါင်း1000ကျော်မြင်တွေ့ခဲ့ရသူဖြစ်ပါတယ်။သူတို့နှစ်ဦးရဲ့အာကာသခီးစဉ်ကနေလူသားတွေရဲ့ခန္ဓာကိုယ်နဲ့စိတ်ဟာမြေဆွဲအနှင်းငယ်ပဲရှိတဲ့အရက်ဝင်းကျင်မှာဒါလောက်ကြာကြာနေနိုင်နေဆိုတာကိုစမ်းသပ်ခဲ့တာပါ။ဒါဟာအာကာသထဲမှာနှစ်ပေါင်းများစွာနေထိုင်မှုလိုအပ်တဲ့အင်ကာဂျိုဒါမှမဟုတ်တခြားနေဆက်ကြဝလာတွေကတခြားနေရာတွေကိုသွားမယ်အာကာသယာဉ်မှူးတွေအတွက်ရည်ရွယ်ပြီးစမ်းသပ်တာလည်းဖြစ်ပါတယ်1992တွေတုန်းကတော့ရုရှားဆရာဝန်တဦးဟာအာကာသထဲမှာရေပောင်း438ရက်ဇက်တိုက်နေထိုင်နိုင်ကြောင်းပြသခဲ့ပါတယ်